VOA မြန်မာပိုင်းကတင်ဆက်တာနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြနေပါရရှင်။မြန်မာနိုင်ငံမှာဆက်ရနာတိမ်မှုနဲ့စစ်တပ်ကရပ်သားပြည်သူတွေအပေါ်ရရဆက်ဆက်တိုက်ခိုက်နေမှုအပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့ပူးတွဲကြေညာချက်ထုတ်ပြန်ဝေဖန်ပြစ်တင်ခဲ့ပါတယ်။အကြမ်းဖက်မှုတွေချက်ချင်းရရေးမတရားဖမ်းဆီးခံရသူတွေအားလုံးကိုပြန်ထုတ်ရေးလူသားချင်းစာနာရဲ့အကူအညီတွေကိုနိုင်ငံတော်အသားစီးမရှိပေးနိုင်ရင်နဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ဆုံးပြန်လည်ပေါ်ပေါက်ရေးတို့အတွက်အမေရိကန်နဲ့ဂျပန်နိုင်ငံတို့ကဆက်လက်ဖိအားပေးဆောင်ရွက်သွားမယ်လို့ကောင်းဆောင်နှစ်ဦးတိုကျိုမြို့တော်မှာတွေ့ဆုံပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အလားတူတောင်ကိုရီးယားသမ္မတတဲ့ယူဆော့ကျိုနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့ဆုံးမျိုးတော်မှာတွေ့ဆုံခဲ့ပြီးမှလည်းမြန်မာနိုင်ငံမှာဆက်ရနာတိမ့်နဲ့အပေါ်ပြက်ပြက်သားသားအဖြစ်ကျင်းသောပူးတွဲစီညာချက်ထုတ်ပြန်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရရင်းနဲ့ဒီမိုကရေစီပြန်လည်ပေါ်ပေါက်ရေးတို့အတွက်ဖိအားပေးလှုပ်သွားဖို့အတွက်တသိခံချထားတယ်လို့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တို့ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးအတွက်နိုင်ငံတိုင်းကအကာအကွယ်ပေးကြဖို့နဲ့မြန်မာနိုင်ငံကိုလက်လက်မယောင်းဖို့တားမြစ်ကြဖို့အတွက်ကိုလည်းဒီခေါင်းဆောင်နှစ်ယောက်ကတောင်းဆိုခဲ့ကြပါတယ်ရှင်။